မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ပြက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နက်စာရာတွေကိုလောင်းချနေတာကနေ2019ခုနှစ်အတွင်းဒေါ်လာ3000လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတရားစောင့်ကြည့်လေ့လာတဲ့အဖွဲ့ရဲ့လျှို့ဝှက်အစီရင်ခံစာတစ်စောင်မှဖော်ပြလိုက်ပါတယ်မြောက်ကိုရီးယားဟာဆီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နက်ရောင်းချတယ်ဆိုပြီးတော့ဆွဆဲခံထားရတာပါကုလလွန်ကြိုရေးကောင်စီရဲ့အရေးယူတိုက်ခတ်မှုဆိုင်ရာကော်မတီကိုတင်ပြမဲ့အစီရင်ခံစာရဲ့မှာရုရှားတရုတ်တောင်ကိုရီးယားမလေးရှားဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေးတင်ပို့ခဲ့ကြောင်းဖော်ပြထားတာကိုရိုက်တာသတင်းဌာနကတောက်ချာမိမှတွေ့ရှိခဲ့တာပါအဲ့ဒီကြောင်မီးသွေးတွေတင်ပို့ရနိုင်ငံတွေဟာမြောက်ကိုရီးယားမဟုတ်ဘဲရုရှားနဲ့တရုတ်ဖြစ်တယ်လို့ကြေညာထားတဲ့စာရွက်စာတမ်းအထောက်အထားအတူတွေကိုသုံးပြီးတော့အခုလိုတင်ပို့နေတာပါဒါပြင်မြောက်ကိုရီးယားဟာမြန်မာဆီးရီးယားနိုင်ငံနေနဲ့ပယ်ရင်းတဲ့ဒုတိယအစီအစဉ်နဲ့ပတ်သက်ပြီးတော့ဆက်လက်ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုတွေ့ရတယ်လို့အဲ့ဒီစောင့်ကြည့်လေ့လာတဲ့အဖွဲ့ကပြောပါတယ်ကုလဆိုင်ရာမြန်မာတန်မတ်ဦးဟောက်တူဆန်ကတော့မြန်မာအစိုးရအနေနဲ့လက်နက်ကိစ္စအပါအဝင်ဘယ်လိုအကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားအစိုးရနဲ့အဆက်ဆံမရှိကြောင်းနောက်ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြေအဝလိုက်နာကြောင်းပြောဆိုထားပါတယ်မြို့ပဲအစီအစဉ်ခံစားရဲမှာ2022ခုနှစ်ကနေ2019ခုနှစ်အတွင်းဆီးရီးယားရဲ့ဓာတ်လက်နက်စံတယ်အစီအစဉ်ကိုကြီးကြပ်နေတဲ့တိတ်ပန်တဲ့သုတေသနစင်တာအတွက်မြောက်ကိုရီးယားဟာအကြိမ်40ကျော်ပစ္စည်းတွေပေးပို့ခဲ့တယ်လို့ဆိုပါတယ်လွန်ခဲ့တဲ့နှစ်ဇန်နဝါရီလနဲ့ဩဂုတ်လအတွင်းရုရှားတရုတ်မလေးရှားနဲ့ဗီယက်နမ်နိုင်ငံကိုမြောက်ကိုရီးယားကကြောင်မီးသွေး16ကျင်းပို့ခဲ့တယ်လို့ကုလဆောင်ကြီးအဖွဲ့ကပြောဆိုထားပြီးမလေးရှားကတော့ကြောင်မီးသွေးကျင်းသွင်းမှုကိုကုလလွန်ကြိုရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုအကြောင်းကြားခဲ့ပါတယ်။အဲဒီနောက်ပိတ်ဆို့တန်ခတ်မှုတစ်ခုဩဂုတ်လ9ရက်နေ့မှာထပ်မံချမှတ်ပြီးတဲ့နောက်ပိုင်းမှာရုရှားတရုတ်တောင်ကိုရီးယားဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေး23ကျင်းပို့ဆောင်ခဲ့ကြောင်းဆောင်ကြီးလေးလာရေးအဖွဲ့ကဆုံးရှုံးသိရှိရပြီးတကယ်လို့သာအဲ့လိုပို့ဆောင်တာတွေဒါအကင်ပြုတ်နိုင်ခဲ့တဲ့ဆိုရင်ဒါကကုလလွန်ကြိုရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးပေါက်တာဖြစ်တယ်လို့ဆိုပါရခင်ဗျာ